ဆက်ဒီခေါတောင်းကျုံလူတက်မှုနဲ့ပေါ့နော်ဆွဆွဲခံထားရတဲ့ဒီကိုဇော်လင်းနဲ့ကိုဝင်းစောထုံတို့အမှုကိုပေါ့နော်ဒီကော့စမစ်ခရိုင်တရားရုံးကစစ်ဆေးနေတာမှာလက်ရှိပေါ့နော်ဥယျာဉ်ဘလောက်လောက်ကိုများစစ်ဆေးပြီးသွားပြီလဲအခြေအနေတွေဘလို့များရှိနေမလဲလို့ပါဆရာ
အားလုံးပေါင်း35ရောက်ပြီးသွားပြီမနေ့က28ရက်နေ့မှာပေါ့လေနောက်ဆုံးတက်တီလာတယ်ဒါပေမဲ့အချိန်မမီတဲ့ကြောင့်မို့အဲ့ဒီနောက်ဆုံးတက်တီကော်ဖန်ငန်းရင်စခန်းမှုကိုလာမဲ့တရက်6လမှာစစ်ဖို့ဖြစ်ပါတယ်အဲ့လိုစစ်ပြီးရင်နောက်ပိုင်းမှာတရက်ခန်းဇော်လင်းကိုစစ်ဖို့ဖြစ်ပါတယ်အမှုတစ်ခုလုံးခြုံငုံသုံးနိုင်မယ်ဆိုရင်တော့အမှုလိုက်တဲ့ရဲဒီဟာဘာသာပြန်ဖြစ်တဲ့လူရဲ့ဘာသာပြောမှုတည်ပြီးတော့အမှုပြုလုပ်ထားတယ်ဆိုတော့အင်္ဂလိပ်တွေ့ရတယ်။တရားဆွဲခံနေရကရခိုင်လူမျိုးလေးနှစ်ယောက်ဖြစ်တယ်။ဒါပေမဲ့ဒီနယ်ခိုင်လူမျိုးလေးကိုအစ္စလာမ်ဘာသာဘင်္ဂလီကဆွေးပြီးတော့ဘာသာပြန်တော့ပေါ်မှာအတည်ယူပြီးတော့တရားဆွဲဆိုထားတယ်ပေါ့။ဖြစ်ချက်တွေကိုပြကြည့်မယ်ဆိုရင်တကယ်ခိုင်လုံတဲ့အထောက်ထားတွေနဲ့ရုံတော်မတင်တာမရှိဘူး။ဖြစ်နိုင်ခြေရှိတယ်ဆိုတဲ့ထောက်ထားတွေကရုံတော်တင်ပြပြီးတော့တရားဆွဲဆိုထားတာကိုအင်္ဂလိပ်တွေ့ရပါတယ်။
လာမယ့်စက်တင်ဘာလဆန်းကစပြီးတော့ပေါ့နော်ဒီဆွဆွဲခံရသူကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ကိုတရားရုံးကစစ်တော့မယ်ဆိုပြီးတော့လဲကြားနေရပါတယ်ဆရာသူတို့ရောဘလို့အပိုင်းတွေစစ်ဆေးနိုင်မဲ့အနေအထားရှိလဲအမှုရဘလို့ဆက်ဖြစ်လာနိုင်မလဲဆရာ
မျက်မြင်တတိမရှိဘူးကလေးတွေကိုလည်းအချင်းချင်းတန်တာအင်္ဂလိပ်လိုတွေ့တိုင်းမိတယ်အမှုနဲ့ပတ်တယ်လို့ပါဝင်ကျူးလို့ညီမရှိဘူးလို့သူတို့ကပြောတယ်အခုချိန်ကြီးလည်းအဲ့လိုပြောတော့မယ်အင်္ဂလိပ်တို့ကဥပဒေရအမှန်အမှန်တိုင်းပြောတကယ်လို့များမှပါဝင်ကျူးလွန်ခဲ့တယ်ဆိုရင်လည်းအတက်တာလုံးထိအောင်ကျူးစားဆောင်ရမယ်တကယ်လို့မပါဝင်ဘူးဆိုရင်လည်းအမှုနဲ့ပတ်တယ်လို့မတက်ဆိုင်ကြအောင်အင်္ဂလိပ်တို့ကျူးစားမယ်ပေါ့ဒီလိုပြောတယ်ဒါပေမဲ့သူတို့ကပြောပါတယ်ကျွန်တော်တို့ဒီကနေ့ပတ်တယ်လုံးဝပါဝင်ပတ်တယ်ချင်မရှိပါဘူးဆိုတဲ့စကားကိုပြောပါတယ်မနည်းအားလုံးကအမှုစစ်တဲ့ရဲကြီးကိုနေမြန်းတဲ့အခါမှာပေါင်းမီအတုံနဲ့ပေါင်းမီအရှင်နဲ့ပေါ့လေဆိုင်ကဲမှာဒီပစ္စည်းဝယ်တုံးကတရားခံအနေနဲ့ပေါင်းမီရှိဖို့ထပ်ကြတယ် CCTV ထဲမှာတော့ပြင်းနေတဲ့ပုံကပေါင်းမီတို့ပါဆိုတာကိုမေးကုန်မေးခဲ့ပါတယ်မေးတဲ့အခါမှာရဲကဘယ်လိုပြောလဲဆိုတော့လူတွေကိုတတ်ပြီးတဲ့အချိန်ကျမှပေါင်းမီပြန်လဲတယ်လဲပြီးတော့မှဒီပေါင်းမီအတုံးနဲ့သူ့ရဲ့ဖနက်နဲ့ဂီတာပြောက်လို့အပြေးလွှားချတယ်ဆိုတဲ့စကားကိုပြောလာပါတယ်အဲ့တော့ဒီအခြေအားဒီလိုပြောတဲ့စကားအခြေမရှိလားမရှိလားဆိုစဉ်းစားလို့ရပါတယ်လူတတ်ပြီးတဲ့လူတယောက်ကအခုအချိန်ကျမှပေါင်းမီလဲပြီးတော့မှပိုပြေးဒီပြေးလုံနေမယ်ဆိုတာဖြစ်နိုင်ပါမလားဆိုတဲ့တန်တရားဖြစ်စရာတွေအချက်တွေအများကြီးတွေ့ရပါတယ်
ဆရာဒီအမိန်ချဖို့ကြတော့အချိန်ဘယ်လောက်လောက်များကြာနိုင်သေးပါလဲရှင်
အခုသူတို့တရားသူကြီးရဲ့ title အရာဆိုရင်တော့ seller ဘိုင်းကုန်လောက်မှာအပြီးအမိန့်ချမယ်လို့တရင်ရပါတယ်အဓိကကတော့အင်္ဂလိပ်လိုပြောချင်တာအကြေးခွင်မှာတရားခံပြတက်တင်အနေနဲ့ကတော့ထိုင်းဘာသာမြန်မာဘာသာကျွမ်းကျင်တဲ့မြန်မာနိုင်ငံကထင်းထင်းရှားရှားဒုတိယအခုမှဆိုဗမုခါလို့တောင်းစီရလို့ပေါ့လေဒီလိုလူမျိုးတွေကတရားခွင်ကိုလာပြီးတော့တည်ခံစစ်ခံနိုင်တော့ပို့ပြီးတော့ကောင်းတဲ့အနေအထားရှိပါတယ်သူအမှုဖြစ်တဲ့အချိန်တွင်တော့လည်းရခိုင်ပြည်နယ်တဲမှာပြိပက္ခတွေဘင်္ဂလီနဲ့ရခိုင်လူမျိုးရှိတယ်ဆိုတဲ့အရာတွေကိုပေါ်လွင်အောင်ချက်ချနဲ့တရားအလေးစားလောက်တဲ့တပီမျိုးပြနိုင်နေဆိုရင်တော့အင်္ဂလိပ်ကပို့အချင်းကြီးကောင်းလာမှာပါ
လက်ရှိပေါ့နော်ဆရာတို့တောက်လျှောက်ပေါ့နော်သူတို့နှစ်ဦးရဲ့အမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့အနေအထားအရလွမြောက်နိုင်မဲ့အခြေအနေရှိတယ်လို့သုံးသပ်နိုင်ပါလားဆရာဘယ်လိုမျိုးများထင်ပါလဲရှင်
ဒီလိုတည်ရန်ထိုက်တဲ့အမှုကြီးတွေမှာဥပဒေနားလေတဲ့ဒီရဲတပ်ဖွဲ့အနေနဲ့အမှုကိုအစီအစဉ်အတိုင်းမဆောင်ရွက်ခဲ့ပဲနဲ့ဖြစ်တယ်လို့အမှုတိဆောက်ခဲ့တယ်အမှုဆောင်ရွက်ခဲ့တယ်ဆိုတာဟာဥပဒေကပြုတ်ွက်တယ်ပါဒီဥပဒေကပြုတ်ွက်တယ်လို့အင်္ဂလိပ်လှစ်လူရှိလို့မရပါဘူးအဲ့လိုလှစ်လူမရှိဘူးဆိုရင်ဒီကလေးတွေပေါ်မှာအပြစ်ပေးရအကြောင်းကိုမရှိပါဘူ
း။တရားရုံးအနေနဲ့ပေါ့နော်ဒီစုံစမ်းစစ်ဆေးတဲ့နေရာမှာရောတရားမျှတမှုရှိတယ်လို့ဆရာ